ဥစဉ်တို့ခန္ဓာယရဏတတ္တစာခန္ဓာယရဏတတ္တစာနဲ့ပတ်သက်လို့အရင်ဗတ္တိယဥစဉ်တို့အာတိဝိသောပမသုံးနဲ့နှိုင်းရှင်ပြီးတော့နော်ဥစဉ်တို့ပြောခဲ့တယ်အခုတခါခန္ဓာ၅ပါးအာယရဏ၁၂ပါးဓာတ်၁၈ပါးသစ္စာ၄ပါးဥစဉ်တို့တရားကခန္ဓာ၅ပါးနဲ့တည်သွားလဲတရားရတရားသဘောပေါက်အာယရဏ၁၂ပါးတည်သွားရင်လည်းအာယရဏ၁၂ပါးနဲ့သဘောပေါက်သွားရင်လည်းတရားကိစ္စပြီးဓာတ်၁၈ပါးနဲ့တည်သွားလဲကိစ္စပြီးတယ်သစ္စာ၄ပါးနဲ့တည်သွားလဲကိစ္စပြီးဦးဇင်းတို့အာတိဝိသောပမတုကတော့ခန္ဓာရဲ့အာယရဏရဲ့သူကအဓိကပြကမ္မင်းတရားလူကိုယ်သားတို့သုံးပါးဝန်းအောင်ဘဝထောင်၌လေးကောင်ဓာတ်မူနှင်းအပ်ပြီဆိုအရင်ဒီဘက်ကပရမီဗုဒ္ဓမိတ်ကောင်းမှ၏ဘဝဝန်းအောင်မူလေးကောင်မှလုံအောင်ယုံထွက်ပြေးပါလေလဲလက်နဲ့ကိုစီဆွဲကန်ချီ၍လောကီခန္ဓာငါးဖြာဟူသာသူတတ်များတို့ထံပါကက္ခာတက်ခွင့်ရှာ၏တဏခေါမတ်တွင်လူတတ်တို့ထက်ချက်မကွာကလေးပါ၏ဦးဇင်းတို့တရားရှိမှတ်တဲ့ပုဂ္ဂိုလ်ဒီမိမိခန္ဓာငါးပါးကိုအနည်းဆုံးဓာတ်ကြီးလေးပါအနေနဲ့ပိုင်းခြားပြီးတော့ရှုနိုင်တယ်ဆိုရင်ကိုတဲ့အလောမတန်အတိတုံလဘမျိုးပါဒါရီဆရာတော်ဖရာကြီးကမိမိရဲ့ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီး၄ပါးကိုခွဲခြမ်းပြီးတော့ရှုနိုင်တယ်ဆိုရင်ပဲနည်းနည်းတော့တော့ဒုံလဘမျိုးမဟုတ်ဘူးတဲ့အတိဒုံလဘမျိုးပါဓာတ်ကြီး၄ပါးတို့ရဲ့ဖြစ်မှုပြက်မှုမိမိခန္ဓာမှာအရှိတရားဖြစ်တဲ့ထင်ထင်ရှားရှားပြတဲ့မဟာဘုတ်ဆိုတဲ့ဓာတ်ကြီး၄ပါးကိုတရားရှိမှတ်တဲ့အခါဒီမှာသိတာပါလေတရားရှိမှတ်တဲ့အခါမှာမိမိထုံလာခြင်းလာဒါရီတဲ့မာကျောလာတာတွေကဘာတက်လဲဆိုတော့ပထဝီတက်နော်ပူမှုအေးမှုပူမှုအေးမှုရှိန်မှုအစွစုတွေကဘာတက်လဲဆိုတော့တီဇောတက်ဒါခန္ဓာကိုယ်မှာပေါ်နေလုံမှုရွာမှုတိုးမှုတင်းမှုတောက်မှုတွေကဘာတက်လဲဆိုတော့ဝါယောတက်ဒီဒီခန္ဓာကိုယ်မှာဒီခန္ဓာကိုယ်ကြီးအစိတ်စိတ်မှောင်မှောင်ကွဲမသွားရအောင်အစုအစည်းတက်ဆိုတဲ့အာဘောတက်တွေနဲ့ပွဲစည်းထားတယ်လုံထားတယ်ပေါင်းထားတယ်ဦးဇင်းတို့မုတ်မုတ်တွေကိုရေနဲ့ဖြော်ပြီးတော့ဒီတိုင်းဆိုလို့ရှိရင်အမှုတ်တွေဖြစ်ရေနဲ့ဖြော်လိုက်တော့မှလူချင်းရအလုံးအဆုတ်ဒီလိုလှုပ်လို့ရတယ်အဲ့ဒါဘာလဲဆိုတော့အာဘောတက်ရဲ့သဘောတွေဒီခန္ဓာမှာထင်ထင်ရှားရှားရှိနေတဲ့ဓာတ်ကြီး၄ပါးကိုပိုင်းခြားသိနိုင်ရင်အဲ့ဒီဓာတ်ကြီး၄ပါးလောက်ခွဲခြားသိရင်တဲ့ဒီသာသနာမှာအလွန်မတန်အရတော်တဲ့ဘဝဖြစ်ပါပြီတဲ့နော်အဲ့ဒီလောက်သိနိုင်အဲ့ဒီတက်ကြီးလေးပါးကိုဘာနဲ့နိုင်လဲဆိုတော့ဘဝဝွနောင်မွေလေးကောင်ဘဝဝွနောင်မွေလေးကောင်ဆိုတော့မွေကြီးလေးကောင်နဲ့နိုင်မွေကြီးလေးကောင်နဲ့နိုင်တော့အဲ့ဒီမွေကြီးတွေကခန္ဓာကိုနှိမ့်ဆက်တယ်တဲ့ဘယ်လောက်နှိမ့်ဆက်သလဲဆိုရင်ပထဝီဓာတ်သူကလည်းအသင့်အသင့်မျှတနေမှမမျှတလို့ရှိရင်ပထဝီဓာတ်လွန်ခဲ့ရင်လွန်ခဲ့တယ်လို့ခန္ဓာကိုယ်ရဲ့မာမှုတင်းမှုကျင်းမှုထုံမှုတောက်မှုတွေဆိုတာဘာလဲဆိုလို့ရှိရင်ဘာလဲပထဝီဓာတ်လွန်ကဲလို့ဖြစ်ရတာတေဇောဓာတ်လွန်ကဲပြန်တော့လည်းပဲအပူဒီဂရီနည်းနည်းကျော်သွားတာနဲ့98ဒီဂရီကကျော်လို့ရှိရင်လူကဘာလဲနေလို့မကောင်းတော့အဲ့တော့ဘာလဲဆိုတော့ဒီတေဇောဓာတ်တွေကလည်းနှိမ့်ဆက်တယ်တေဇောဆိုတဲ့မွေကြီးပထဝီဓာတ်ဆိုတဲ့ကထာမူခမွေတေဇောဓာတ်ဆိုတဲ့အဂိမူခမွေဒီမွေတွေကတော်တော်လေးကိုနှိမ့်ဆက်ဝါယောတ္တဆိုတဲ့တထမူခမွေခန္ဓာကိုယ်လီဖြတ်လိုက်တယ်ဆိုလို့ရှိရင်တခါတဲ့လက်တွေခြေတွေပြီးသွားဒါနဲ့ခုတ်ဖြတ်တာလို့လက်ပြက်ခြေပြက်ဖြစ်တဲ့ပုံစံမျိုးလို့ပါလဲဆိုတော့တထမူခမွေဒါနဲ့ခုတ်ဖြတ်နောက်တခါပုတိမူခမွေလို့ခေါ်တဲ့ပါလဲဆိုတော့အာဘောဓာတ်ပုတိမူခဆိုတဲ့ပါလဲအာဘောဓာတ်ဒီလွန်ကဲလာတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကပွလာတယ်ရောင်လာတယ်ပုတ်လာတယ်ဆိုတာအဲ့ဒါဘာတက်လွန်ခဲ့တာလဲဆိုရင်အာဘောတက်လွန်ခဲ့တာအဲ့တော့ဒီတက်ကြီး၄ပါးဟာမွေကြီး၄ကောင်နဲ့အလွန်အမတအစိတ်ပြင်းထန်တဲ့မွေကြီး၄ကောင်နဲ့နိုင်နေအဲ့ဒီတက်ကြီး၄ပါးဖောက်ပြန်လာရင်အလွန်အမတအစိတ်ပြင်းတဲ့မွေကြီး၄ကောင်ကြိုက်တာနဲ့တွေ့လို့နော်ဒါမြတ်စွာဘုရားရှင်ဟောကြားတော်မူတယ်အဲ့ဒါအဲ့ဒီမွေကြီး၄ကောင်ကလူတိုင်းရဲ့ခန္ဓာမှာရှိပြီးတာမိမိမှာအလွန်အမတအစိတ်ပြင်းထန်တဲ့မွေကြီး၄ကောင်ရှိနေပါလားလို့သိရင်ဒါမြတ်စွာဘုရားရှင်ဟောတဲ့တရားကိုအနည်းငယ်သိခွင့်ရပြီ။အဲဒီလိုအစိတ်ပြင်းထန်တဲ့မွေကြီး၄ကောင်ကနေပြီးတော့ဘဝဝန်အောင်မွေ၄ကောင်မှ ริมัยพุทธะไม่ก้าวมาอยู่เด้ไม่ก้าวสีก้าวเนี่ยดูเด้มัสวาพญาศีก็ฮ้อปะลูดีแต่จี4บาติคุณยะบิมิมิมาอลอมัตตะอสิทธิ์เพียงท่านเนี่ยมวยจี4กองเถิงเถิงท้ายะเด้ลูเนี่ยตูหีไอ้ลูตูเด้ด้วยตูราโกมัสวาพญาศีฮ้อปะลูปรมีพุทธะไม่ก้าวมาอยู่บวะวุ่นหนองมวย4กองมาลุอ่องยุ้งถั่วปี้บาลีเลยเด้ဘဝဝဏ္ဏမွေလေးကောင်ဒီခန္ဓာကြီးရဒီမွေစိုးကြီးလေးကောင်ထိမ့်သိမ့်ထားတဲ့ခန္ဓာကိုယ်ကြီးနဲ့တူးနေတယ်လို့သိတော့ကြောက်သွားကြောက်တဲ့အခါကျတော့ဒီမွေလေးကောင်ကနေလွတ်အောင်ပြေးမဟဲ့ဆိုပြီးတော့မွေကြီးတွေကိုအသာချအသာမိမိခန္ဓာကိုယ်ကနေချပြီးတော့ဗာလဲဆိုတော့လွတ်အောင်ပြေးမယ်လို့ပြေးပြန်တော့ဗာနဲ့တွေ့ပြန်တယ်လဲဆိုတော့ဘဝဝဏ္ဏမွေလေးကောင်မှလွတ်အောင်ရုံးထွက်ပြေးပါလေလေလက်နဲ့ကိုစီဆွဲကင်ချီ၍လောကီခန္ဓာငါးဖြာဟူသောသူတ္တများနှင့်ခံပါကက္ခာတက်ခွင့်ရှာသည်တက်ခွင့်ရှာသည်တဏခေါ်မှတွင်းလူတ္တပထမတော့လောကီခန္ဓာငါးဖြာဟူသောသူတ္တများနှင့်လောကီခန္ဓာငါးပါးဆိုတဲ့ခန္ဓာငါးပါးလူတ္တသမငါးဦးဘေးနဲ့တခါကြုံရပြန်ပြီတဲ့လူတ္တသမငါးဦးမိမိနောက်ကဘာလဲဆိုတော့အမြဲလိုက်ခံနေရတဲ့လူနဲ့တူတယ်ယသဗျာရှင်နှိုင်းပြဘလို့နိုင်ကြလေဆိုတော့ခန္ဓာ၅ပါးကိုလူတ္တသမားနဲ့နိုင်တော့ခန္ဓာ၅ပါးကဥစဉ်တို့ရူပခန္ဓာဝေဒနာခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီခန္ဓာ၅ပါးလူတ္တသမားနဲ့နိုင်တော့ဘလို့များလူတ္တသမားနဲ့တူပါလေခန္ဓာ၅ပါးတော့ကြားဘူးတယ်ကြားလဲရဘူးတယ်ဘယ်လိုများလူတ္တသမားနဲ့တူပါသလဲငါတို့ခန္ဓာ၅ပါးဆိုတော့တဆင့်စဉ်းစားကြည့်တော့ပထမဆုံးဘာလဲဆိုတော့ယူဘက်ခန္ဓာယူဘက်ခန္ဓာကြည့်လိုက်တဲ့အခါကျတော့ရူဘက်ခန္ဓာဘလို့များလူတ္တသမားလဲကြည့်တော့ဩရူဘက်ခန္ဓာဒီတဲ့ယုံ28ပါးဟုပြောတယ်တဏီအဖြစ်ပြောရင်32ကုဋ္ဌာသပြောလို့ရမယ်နောက်32ကုဋ္ဌာသစာမီမွေးညင်းခြေသက်လက်သက်ရည်သူအရည်ပါအကျော်အသားအသွေးအယူယူတွင်ချင်းစီအဆုတ်အသည်နှလုံးအစရှိသည့်ဖြင့်အဲ့ဒါတွေကိုဦးဇင်းတို့စဉ်းစားကြည့်ရောတဲ့ဒီယုံ28ပါးထဲမှာပထဝီဓာတ်20လို့ခေါ်တဲ့ပထမကုဋ္ဌာသ20အာဘောဓာတ်က12ပါးရှိနောက်32ကုဋ္ဌာသ32ကုဋ္ဌာသကြားဘူးကြမှာပါနော်ဂီတာလောမနခတန္တာဆိုတဲ့အဲ့ဒီ32ကုဋ္ဌာသကိုခွဲရင်ပထဝီဓာတ်က20အစ20ရပထဝီဓာတ်နောက်12ပါးကဘာလဲဆိုတော့အာဘောဓာတ်နောက်တစ်ခါတီဇောဝါယောနော်ဒီဇောဓာတ်ကြီးကသူကတတ်တက်လာဝါယောဓာတ်ကြီးတတ်တက်လာအဲ့ဒီ32ကုဋ္ဌာသကတော့ပထဝီနဲ့ပါလဲဆိုရင်အာဘောပထဝီဓာတ်က20အာဘောဓာတ်က12ပါဝါယောဓာတ်မှာလည်းပဲဝါယောဓာတ်ကဥဒင်္ဂမလီအထက်ဆန်းနဲ့လီအဒောကမလီအောက်ကိုစုံနဲ့လီနောက်အင်္ဂမင်္ဂနုဒါရီဆိုတဲ့အင်္ဂကြီးငယ်ကိုအစဉ်လျောက်တဲ့လီသူလည်းပဲပါလဲဆိုတော့လီဓာတ်အမျိုးမျိုးတိဇောဓာတ်မှာလည်းပဲတိဇောဓာတ်ကအမျိုးမျိုးပါလဲဆိုလို့ရှိရင်တိဇောဓာတ်ကိုလည်းခွဲလိုက်တော့တန်တပနတိဇောဒဟနတိဇောပါစကတိဇောအစရှိသည့်ဖြင့်တိဇောတွေခွဲတိဇော၄မျိုးခွဲတန်တပနတိဇောဦးဇင်းတို့အဖျားဒီဂရီလောက်ရောက်လာတဲ့တိဇောတွေကိုတန်တပနတိဇောလို့ခေါ်တယ်ဒဟနတိဇောကြတော့ဦးဇင်းတို့ပါလဲဆိုတော့အလွန်မတန်ကိုပူလလောင်လကြီးရဲ့လို့မနေနိုင်မထိုင်နိုင်ဖြစ်အောင်အော်ဝထည့်ရတဲ့အပူမျိုးတွေကြတော့ဒဟနတိဇောလို့ခေါ်တယ်။အလွန်မတန်လောင်ကျွမ်းသလိုခန္ဓာကိုယ်လောင်ကျွမ်းသလိုခံစား။နောက်ပြီးတော့ဦးဇင်းတို့ဘာလဲဆိုတော့ပါစကတိဇောလူတိုင်းမှာပါရှိလဲဆိုတော့ဒီပါစကတိဇောတက်ဆိုတာအစာအိမ်ထဲမှာစားသမျှအစာတွေကိုကြီးချက်ပေးရတယ်ဘာလဲတိဇောတက်ဆိုတော့ပါစကတိဇောတက်နော်လူတိုင်းမှာဒါသိတဲ့နေရာပါလာဒီတိဇောတက်လေးအဲနောက်တစ်ခါဘာလဲဆိုတော့ဇီရဏတိဇောတက်ဇီရဏတိဇောဆိုတာကတော့ခန္ဓာကိုယ်တဖြည်းဖြည်းပူအောင်လို့မိအပူမြိုက်တဲ့တိဇောတဖြည်းဖြည်းအပူမြိုက်ခံရတဲ့အတွက်ဘာလဲဆိုတော့ရင့်ရော်လာတယ်နော်ဘာရည်နာရည်တွန်လာတယ်မျက်စိတွေမွဲလာတယ်သွားတွေပြုတ်လာတယ်ဆိုတာသပင်တွေဖြူလာတယ်ဆိုတာဘယ်တိဇောရဲ့အပူမြိုက်မှုလဲဆိုရင်ဇီရဏတိဇောဆိုတဲ့အပူမြိုက်မှုကြောင့်နောက်ခန္ဓာကိုယ်ဟာဗာလဲဆိုတော့တဖြည်းဖြည်းအပူမြိုက်ခံရတဲ့အတွက်အိုးလာအဲ့ဒီတေဇောကလည်းခန္ဓာကိုယ်မှာအပြိပါပြီးသားနော်တေဇောဓာတ်ကအပြိပါပြီးသားဆိုတော့ကိုယ်စီတတ်တဲ့ စီရဏတည်သောအပြီးပါတဲ့အတွက်ကြောင့်မလို့တတဝါတိုင်းမအိုတဲ့လူရဲ့လို့မရှိဘူးတဲ့လူတိုင်းတပြေးပြေးတပြေးပြေးစီရဏတည်သောရဲ့အပူအမြိုက်ခံရတဲ့အတွက်တပြေးပြေးအိုရုပ်ပေါက်လာတယ်စီရဏတည်သောအဲ့ဒီတည်သောမျိုးမျိုးရဲ့နှိမ့်ဆက်မှုတွေဝါရောမျိုးမျိုးတွေရဲ့နှိမ့်ဆက်မှုတွေပထဝီဓာတ်20ဆိုတဲ့ကေသာလောမှာနခါဒဏအစရှိသည်ဖြင့်ဦးဇင်းတို့20သောပါလဲဆိုရင်ပထဝီဓာတ်ဒီအာဘောဓာတ်ဆိုတဲ့တလိပ်ခြေငယ်အစရှိသည်ဖြင့်သွေးတိကျရေအစရှိတဲ့ဒီအရေဓာတ်တွေကပါလဲဆိုရင်အာဘောဓာတ်ဒီအဲ့ဒီဓာတ်တွေကလည်းတခုခုဖောက်ပြန်ပြီးတော့ဦးဇင်းတို့ပထဝီဓာတ်တွေထားပါတော့အဆုံးအသေးနှလုံးကြောက်ကတရရွေးဒါပထဝီဓာတ်တွေကအဲ့ဒီဓာတ်တွေကကြည့်အဆုတ်ကလည်းအဆုတ်နဲ့ပတ်သက်တဲ့ယောဂဗေယအမျိုးမျိုးတွေကိုဖြစ်ပွားပြီးတော့အဆုတ်ယောဂာနဲ့တရားတဲ့လူရှိတယ်အဆုတ်ဆိုတဲ့ပထဝီဓာတ်ယုတ်ကလူသက်အသေးဆိုတဲ့ယုတ်ကလည်းပဲအသေးဆိုတဲ့ယောဂအသေးမှာဖြစ်ပွားနိုင်တဲ့ယောဂအမျိုးမျိုးဖြစ်ပွားပြီးတော့နှိမ့်ဆက်ခံရပြီးတော့အသေးဆိုတဲ့ပထဝီယုတ်ကလည်းပဲအဲ့ဒီယောဂအမျိုးမျိုးကအသေးနဲ့ပတ်သက်တဲ့ယောဂအမျိုးမျိုးကတတ္တဝါတွေကိုဗာလဲတက်ပြီနှလုံးเนาะနှလုံးနဲ့ပတ်သက်လို့လည်းနှလုံးဆိုတဲ့ပထဝီဓာတ်ယုတ်ကလည်းပဲဗာလဲဆိုရင်နှလုံးနဲ့ပတ်သက်တဲ့ယောဂအမျိုးမျိုးကြီးဖြစ်ပွားစီပြီးတော့တတ္တဝါတွေကိုဗာလဲတက်ပြီတတ္တဝါတိုင်းဟာဒီပထဝီဓာတ်ယုတ်လို့ခေါ်တဲ့ယုတ်တစ်မျိုးမျိုးကတက်လို့တော့လကောင်းပဲစီးနဲ့ဆိုင်တော့စီးဆိုတော့အည်ဆိုတော့အာဘောဓယုတ်အာဘောဓယုတ်ကလည်းပဲစီးယောဂအမျိုးမျိုးဖြစ်ပွားစီပြီးတော့အဲ့ဒီစီးရလူကိုဗာလဲဒုက္ခပေးပြီးတော့တက်ပြက်ယူပက်ခန္ဓာဆိုတဲ့ယုတ်သဘောဤအလုံးဟာဗာလဲဆိုလို့ရှိရင်အပူလွန်နာအေးလွန်နာဆိုတဲ့ဒီဇောဓယုတ်ဒီကလည်းပဲအပူအေးဓယုတ်ဒီဖောက်ပြန်ပြပြီးတော့သူကလည်းဗာလဲဆိုတော့မိမိမိယာတတဝါကိုဗာလဲတက်ပြက်အဲ့တော့ရူပခန္ဓာဆိုတဲ့ခန္ဓာတစ်ပါးဒီဘာနဲ့တူလဲဆိုတော့ဗာလဲလူတ္တသမားနဲ့တူတယ်ဆိုတာဟုတ်သလားမဟုတ်သလားနားလားလူတ္တသမားနဲ့တူတယ်ဆိုတော့ခန္ဓာ၅ပါးလူတ္တသမားနဲ့တူတယ်ဆိုတော့အသာလေးဒီတိုင်းပြောလိုက်တော့လဲအဲနားလဲတလူလူမနဲ့တလူဖြစ်နားလားတခုချင်းစဉ်းစားကြည့်လိုက်တော့မာအကုန်လုံးဟာလူတ္တသမားတွေရဲ့ရုပ်ခန္ဓာတခုလုံးဟာလဲဗာလဲအမျိုးမျိုးတခါတည်းသူတို့ကတပ်ဖို့ချောင်းနေတာကြီးအဆုတ်ယောဂါဖြစ်ပြီးတော့အဆုတ်နဲ့ပတ်သက်ပြီးတော့ယောဂါဖြစ်ပွားပြီးတော့ဗာလဲအဲ့ဒီယုတ်ကတတ်မလားအသေးဆိုတဲ့ယုတ်ကပဲဗာလဲသေယောဂါအမျိုးမျိုးဖြစ်ပြီးတော့တတ်မလားနှလုံးဟာပဲနှလုံးယောဂါအမျိုးမျိုးဖြစ်ပြီးတော့လူကတတ်မလားအခုဆိုလို့ရှိရင်လဲကြောက်နေရကူးဆက်မြန်ဗာလဲနမောနိယဗာလဲဆိုတော့เนาะအဲ့ဒါအဆုတ်ယောင်ယောဂါဟဲ့နော်အရာအဲ့လိုယောဂမျိုးကြီးကဘာလဲဆိုတော့ယုတ်နဲ့ပတ်သက်ပြီးတော့သူတို့ကဘာလဲဝင်ရောက်နှောက်ရှက်ပြီးတော့တတ်ဖို့အမြဲတမ်းအခွင့်ရှာနေတာတတဝါတိုင်းတတဝါတိုင်းမှာဘယ်ယုတ်ကဖောက်ပြန်ပြီးတော့ဘယ်လိုတတ်မလဲဆိုတာကမသိတာနော်အရာတနည်းနည်းတော့ဘာလဲအတ္တခံရမှာတဲ့ယူဘက်ခန္ဓာကနေတတ်ယူဘက်ခန္ဓာကတတ်တယ်လို့ဝိရဏခန္ဓာကရောအဲ့ဒီယုတ်တမျိုးမျိုးကယောဂဝေဒနာတွေဆွဲကပ်ပြန်တော့အဲ့ဒီယောဂဝေဒနာဆိုတဲ့ဘာလဲခံစားမှုကြီးတဲ့ယောဂဝေဒနာနဲ့ပတ်သက်တဲ့ဘာလဲခံစားမှုအမျိုးမျိုးဖြစ်ရအဲ့ဒီခံစားမှုအမျိုးမျိုးဖြစ်ပြီးတော့မှတခါတဲ့ဘာလဲဆိုတော့တည်ရပြန်နေဆိုတော့ဘာလဲဆိုတော့ဝေဒနာအမျိုးမျိုးကြောင့်ဘာလဲတည်ရခြင်းကိုလည်းဘာလဲဝေဒနာခန္ဓာနောက်တခါဝေဒနာနဲ့ပတ်သက်လို့လည်းပဲဝေဒနာတွေကိုဒုက္ခဝေဒနာတွေကိုတော့ဘယ်သူမှတော့မလိုချင်ပါဘူးလိုချင်တာကတော့တတ္တဝါတွေရဲ့အလိုကဒုက္ခဝေဒနာတွေဒါကောင်းတဲ့ဝေဒနာတွေဒါလိုချင်တယ်သို့တော်လည်းပဲတဲ့တတ္တဝါတွေရဲ့အလိုကတော့ကောင်းတဲ့ဝေဒနာလိုချင်တယ်သို့တော်ဓမ္မအလိုကြတော့တတ္တဝါအလိုနဲ့ဓမ္မအလိုကမတူဘူးတဲ့ဓမ္မအလိုကြတော့ဓမ္မအတိုင်းသွားမှာတဲ့မိမိအဲ့ဒီပုဂ္ဂိုလ်တတ္တဝါရဲ့ဆောင်ရွက်သည့်အလျောက်ပါလဲဆိုတော့ဝေဒနာတွေရပေါ့ဝေဒနာတွေရပေါ့အဲဒီတော့ကောင်းတဲ့ဝေဒနာကိုခံစားခြင်းနဲ့တောင်းတမှုကြောင့်လည်းပဲပါလဲဆိုတော့ကောင်းတဲ့ဝေဒနာတွေနောက်ကိုလိုက် လိုက်ပြီးတော့ဗာလဲဆိုလို့ရှိရင်ဝေဒနာကောင်းတဲ့ဝေဒနာတွေရအောင်ဗာလဲဆောင်ရွက်တယ်။အဲ့ဒီဆောင်ရွက်ရခြင်းဟာလည်းပဲအမျိုးမျိုးသောတရားသောနည်းဖြင့်ဆောင်ရွက်မှုမတရားသောနည်းဖြင့်ဆောင်ရွက်မှုအမျိုးမျိုးကြောင့်သူလည်းပဲဗာလဲဆိုတော့ဝေဒနာကိုရအောင်ကောင်းတဲ့ဝေဒနာရအောင်ဆောင်ရွက်မှုအမျိုးမျိုးဟာဗာလဲဆိုတော့ဒုက္ခပဲတဲ့။ဘာဒုက္ခလဲဆိုတော့သင်္ခါရဒုက္ခပြုရင်စီမံရတယ်ဗာလဲဆိုရင်သင်္ခါရဒုက္ခအမျိုးမျိုးဖြစ်ရအဲ့လိုဒုက္ခတွေဖြစ်ရပြီးတော့မှဝေဒနာအမျိုးမျိုးတွေကိုခံစားရတယ်။တချို့လည်းပဲပုဂ္ဂိုလ်အလိုတတ္တဝါအလိုရဲ့တောင်းတကြရဲ့ဒုက္ခဝေဒနာတွေခံစားရတာရှိတယ်။တချို့လည်းပဲဗာလဲဆိုတော့ပုဂ္ဂိုလ်အလိုတတ္တဝါအလိုကတော့လူကျင်တာတောင်းတတာကဒုက္ခသောမနတဝေဒနာသို့တော်လည်းပဲဓမ္မအလိုအရမိမိအထင်နဲ့မိမိပြုမိတာကကောင်းတဲ့ဝေဒနာလူကျင်တယ်လို့ပြုမိမိမယ်လို့တကယ်တမ်းကျတော့ဗာလဲဆိုတော့မကောင်းတဲ့အပြုအမူပြုမိတဲ့အတွက်ဗာလဲဒုက္ခဝေဒနာတွေကိုရရှိကြတယ်ရရှိကြပြန်တော့လည်းပဲဒုက္ခဝေဒနာတွေခံစားအဲ့လိုဝေဒနာအမျိုးမျိုးကလည်းပဲတတ္တဝါတွေကိုဗာလဲညှင်းပန်းနေတာနှိပ်စက်နေတာတဲ့တနည်းအားဖြင့်ဗာလဲဆိုတော့တတ်နေတာဝေဒနာခန္ဓာနော်ဝေဒနာခန္ဓာကလည်းဗာလဲဆိုရင်သူတတ်သမားနဲ့နိုင်နေသူဘက်ခန္ဓာဝေဒနာခန္ဓာတင်ညက်ခန္ဓာတင်ညက်ခန္ဓာကလည်းဗာလဲဆိုရင်တတ္တဝါတွေအပေါ်မှာတင်ညက်ခန္ဓာဆိုတဲ့တင်ညာဆိုတဲ့တင်ညာဝိပန္နာတအထင်မှအမှတ်မှဗာလဲအထင်မှအမှတ်မှဆိုတဲ့အမှားကလည်းပဲတင်ညက်ခန္ဓာကိုဗာနဲ့နိုင်လဲဆိုတော့ဦးဇင်းတို့တန်လျက်နဲ့နိုင်တန်လျက်ဆိုတာဦးဇင်းတို့တကယ်ရည်အစ်စ်မဟုတ်ဘူးသို့တော်ဗာလဲရည်ဒီလို့ထင်ရတတ္တဝါတွေမှာလည်းပဲတဲ့မိမိရရှိတဲ့ခန္ဓာ၅ပါးယုံဉဏ်တရားတွေရဲ့အပေါ်မှာဒုက္ခလို့မထင်ဘဲနဲ့ဗာလဲဒုက္ခလို့ထင်နေတဲ့အတွက်ဒုက္ခရာနူးနူးမိမိတို့ဆောင်ရွက်လုတ်ကင်နေကြရတာဟာတကယ်တမ်းကြတော့ဗာလဲဆိုတော့ပင်မနေရတာဆင်းရဲနေရတာတဲ့နော်လားပင်မနေရတာဆင်းရဲနေရတာဖြစ်တော့ကသူကလည်းဗာလဲတတ္တဝါတွေကိုညင်မှန်းနဲ့နှိပ်စက်တဲ့တပ်ဖြတ်နေတယ်အထင်မှားမှုအမြင်မှားမှုတတဝါတိုင်းဒီမိမိတို့ချမ်းသာကိုအလိုရှိလို့မိမိရရှိထားတဲ့ခန္ဓာဒီလည်းပဲချမ်းသာကိုဆောင်လိုက်မယ်ဆိုတဲ့စိတ်ကူးနဲ့ဗာလဲဆိုရင်အမျိုးမျိုးဗာလဲလိုက်လံရှာဖွေရတဲ့အတွေ့အဲ့ဒီအထင်မှားအမြင်မှားဆိုတဲ့ပညာဟာလည်းပဲတတဝါတွေကိုဗာလဲနှိပ်စက်နေတာညင်မှန်းနေတာတနည်းအားဖြင့်ဗာလဲတတ်နေတာနောက်တစ်ခါဗာလဲဆိုတော့သင်္ခါရခန္ဓာသင်္ခါရခန္ဓာကြတော့သင်္ခါရခန္ဓာဟာဗာလဲဆိုရင်ပြုပြင်မှုပြုပြင်စီမံမှုအပေါင်းဆိုတော့သင်္ခါရခန္ဓာကိုဦးဇင်းတို့ပြောရင်တော့သင်္ခါရခန္ဓာဆိုတာစေတသိက်50ဝေဒနာနဲ့သင်ညာကကျွင်းတဲ့စေတသိက်ဘယ်လောက်လဲ50အဲစေတသိက်50ဆိုတော့အာကုသစေတသိက်မျိုးစုံသောဘနာဆိုတဲ့ကုသိုလ်ကောင်းမှုဗာလဲကောင်းတဲ့စေတသိက်မျိုးစုံအဲနောက်တစ်ခါကောင်းမကောင်းနှမျိုးဆိုင်နေရလည်းပဲအညတမန်းစေတသိက်တွေရလည်းပဲဝေဒနာတင်ညာနှုတ်လိုက်တော့ကြံတဲ့ဘာလဲဆိုတော့၁၁ပါးအကုန်လုံးကြံသမျှစီသမျှပြောသမျှဆူသမျှလုံသမျှဂိုင်သမျှအဲလောဘနဲ့ပြုမှုဆောင်ရွက်သမျှဒေါသနဲ့ပြုမှုဆောင်ရွက်သမျှတတ္တရားအလောဘဆိုတဲ့ကုသိုလ်တရားတွေနဲ့ပြုမှုဆောင်ရွက်သမျှအစွတ်စွတ်တွေဟာဘာလဲဆိုရင်သင်္ခါရတွေအချင်းချင်းလိုက်ရင်တော့ကာယကံမှုဝစီကံမှုမနောကံမှုအပေါင်းတည်ပါလေသင်္ခါရပါတယ်လေကာယကံမှုဝစီကံမှုမနောကံမှုအပေါင်းတည်ဟာပါလေသင်္ခါရပဲနော်ဗိဓမာနီနဲ့ပြောရင်စေတသိက်50ဒီပါလေသင်္ခါရကုသိုလ်စေတသိက်ဒီရောအကုသိုလ်စေတသိက်ဒီရောကုသိုလ်အကုသိုလ်နှစ်မျိုးဆိုင်တဲ့စေတသိက်ဒီရောအကုန်လုံးဟာပါလေဆိုရင်သင်္ခါရထဲမှာသင်္ခါရပြုပြုသည်မြသင်္ခါရဆိုတဲ့သင်္ခါရဒုက္ခဘာဒုက္ခလဲသင်္ခါရဒုက္ခပြုပြုသည်မြပါလေသင်္ခါရတဲ့ကာယကံမှုပဲပြုပြုဝစီကံမှုပဲပြုပြုမနောကံမှုပဲပြုပြုသင်္ခါရဦးဇင်းတို့ဒီခန္ဓာ၅ပါးရထားတဲ့ကူကတတ္တဝါတွေမှာပြုပြင်စီမံမှုဆိုတဲ့သင်္ခါရလုံနိုင်လွန်းလွန်းသာဒီခန္ဓာကြီးပါလေဆိုတော့တည်ကြနိုင်တာဘယ်ဘလောက်ဒီအောင်ပြုပြင်ရလဲစဉ်းစားကြည့်မွေးကစားကလေးဘသူကပြုပြင်ပြီး
ဝိကာစာလေးမှာအမိဖီရိယဘာလဲဘယ်လောက်ပြုမြင်ရလဲသင်္ခါရဘယ်လောက်လောက်ရလဲဒီကလေးအတွက်တော့တခါတည်းဘယ်လောက်ပြုစုရလဲဒီကလေးလေးအသက်ရှင်လာအောင်ဘာလဲဆိုတော့ကြည်ပြင်းလာဘယ်လောက်သင်္ခါရလုတ်ပြရလဲတဲ့စဉ်းစားကြည့်တော့တာအဲ့ဒီလိုလုံနိုင်လွန်းလို့သာဘာလဲဆိုတော့လေး90ရက်တပတ်လောက်ပြည့်ထားလိုက်ပါလားအဲ့ဒီကလေးလေးသင်္ခါရမလုတ်ဘဲနဲ့ပြုပြင်မှုစီမံမှုထိမ့်သိမ့်မှုတော့အရာအစာကျွေးမှုအမျိုးမျိုးဘာလဲဆိုလို့ရှိရင်ပြုစုစောင့်ရှောက်ခြင်းဆိုတဲ့သင်္ခါရသာမလုတ်ရင်အဲ့ဒီကလေးဘယ်နှစ်ရက်ပဲခံနော်လုံနိုင်လွန်းလို့သာဒီခန္ဓာဘာလဲတည်တံ့တာတည်တံ့ခွင့်ရတာကိုယ်အရွယ်ရောက်လာပြန်တော့နည်းနည်းလေးကြည်ပြင်းလာတဲ့အခါကျတော့လည်းပဲဘာလို့နေရလဲဆိုတော့တတ္တဝါတွေအားလုံးဟာသင်္ခါရလို့သင်္ခါရဘာလို့နေရလဲဆိုတော့သင်္ခါရလုံနိုင်လို့ဆိုတာတည်တဲ့နေရတာကဲဒီနေ့ထမင်းစားဖို့မလုပ်ဘူးဆိုလို့ရှိရင်ထမင်းစားဖို့အစားအစာစားဖို့ဒီနေ့မလုပ်ဘူးစားလည်းမစားဘူးဆိုလို့ရှိရင်အဲ့ဒီခန္ဓာဘယ်နဲ့နေလဲပြုပြင်မှုစီမံမှုထိန်းချောင်းမှုမလုပ်ရင်ခန္ဓာကဘာပြလာလဲတဏိမစားရတာနဲ့မစားရတဲ့အလျောက်ပါလဲဆိုတော့မလုတ်ချင်တော့ဘူးဘာမှခိုင်ခိုင်မတ်မတ်ပါလဲမတည်ရနိုင်တော့ဘူးတဏိအတွက်စားပြီးတောက်ပြီးဝူပြီးရေချူပြီးအမျိုးမျိုးသုတ်တင်ပြင်ဆင်ပြီးတော့နော်အဲ့ဒါစားတော့ပြီးတဲ့အတွက်သာဒီခန္ဓာလေးနောက်တဏိပါလဲခိုင်ခိုင်မတ်မတ်ယက်ဒီနိုင်နေသွားနိုင်နေလာနိုင်နေတနေ့သင်္ခါရမလုတ်လိုက်တာနဲ့ဗာလဲနောက်နေ့မသွားခြင်းမလာခြင်းမလုတ်ခြင်းမကန့်ခြင်းမတင့်တယ်တော့နောက်မတင့်တယ်တော့ဦးဒီနေ့တနေ့ရေလည်းမချိုးလိုက်ရဘူးစားလည်းမစားရဘူးဆိုဘယ်လောက်ဆင်းရဲနောက်ဘယ်လောက်ဆင်းရဲပြီးတော့ဘယ်လောက်စိတ်တက်ပါနွမ်းခွေသွားတယ်လေနော်အဲ့ဒါအကြောင်းမျိုးမျိုးကြောင့်တနေ့ရေမချိုးလိုက်ရဘူးနော်အရာမပြုပြင်လိုက်ရဘူးမစားလိုက်ရဘူးဆိုတဲ့အနေအထားမျိုးနဲ့ကြုံရရင်ကိုတတ္တဝါတွေဘလောက်ထိအောင်ခိုင်ခိုင်မတ်မတ်တည်နိုင်မှုခင်းသွားတယ်လေနော်အရာဘာလုံနိုင်လို့လဲသင်္ခါရလုံနိုင်လို့တဏိလုံနိုင်နောက်တဏိအတွက်အထောက်ပံ့ရတလလုံနိုင်လို့ရှိရင်လည်းတလအတွက်ဗာလဲအထောက်ပံ့ရတဏိလုံနိုင်ရင်လည်းတဏိအတွက်ဗာလဲအထောက်ပံ့လီရနေရတာသင်္ခါရဒုက္ခဘလောက်ကြီးတယ်လေကိုင်းဒီဘဝတင်လာဆိုတော့မဟုတ်ဘူးတဲ့နောက်ဘဝနောက်ဘဝအတွက်ဒီလေပဲတဲ့ကာယကံမှုဝစီကံမှုမနောကံမှုဒုစရိုက်ကာယကံမှုဒုစရိုက်ဝစီကံမှုဒုစရိုက်မနောကံမှုတွေကိုတတ်နိုင်သလောက်ထိမ့်သိမ့်ပြီးတော့ချုပ်တီးပြီးတော့သင်္ခါရလုံနိုင်လို့သာဘဝကောင်းဆိုတဲ့လူဘဝနတ်ဘဝလေးရရပြန်နာတဲ့တကယ်လို့သာသင်္ခါရကုသသင်္ခါရတွေသာမလုံနိုင်ရင်ကုသိုလ်သင်္ခါရတွေသာမလုံနိုင်လို့ရှိရင်လူဘဝနတ်ဘဝဆိုတဲ့ဘဝကောင်းရောရဖို့ရရှိပါမလားကာယကံမှုဝစီကံမနောကံမှုဆိုတဲ့သူစရိုက်ကံတွေကိုဗာလဲဆိုတော့ကြိုးစားပြီးတော့သင်္ခါရပြုပြင်လုံနိုင်လွန်းလို့သာဘဝကောင်းလေးဆိုတဲ့လူဘဝနတ်ဘဝလေးကိုဗာလဲရရှာကြတာတဲ့အဲ့လိုမှမလုံနိုင်ပြန်ရင်အာကုသိုလ်ကာယကံအာကုသိုလ်ဝစီကံအာကုသိုလ်မနောကံတွေကသူတို့ကအိမ်ရှင်နေအိမ်ရှင်တပွဲဖြစ်ပြီးတော့သူတို့ကသာကြီးစိုးပြီးတော့ကာယကံမှုမှဝစီကံမှုအမှမနောကံမှုအမှနောက်ထောက်လျှောက်ပါသွားပြီးပြင်တော့ဘဝတန်တရာကဘာလဲဆိုတော့အပယ်လေးပုံဆိုတဲ့အစုံနှံကိုရောက်သွားမှာတဲ့မပြုတ်မြင်နိုင်သည်နှင့်အမြကောင်းတဲ့ကာယကံဝစီကံမနောကံဆိုတဲ့သင်္ခါရအမှုမပြုတ်နိုင်သည်နှင့်အမြဘယ်လမ်းရောက်သွားမှာအပေလမ်းရောက်တော့မှာနော်အဲ့ဒါကောင်းတဲ့ကာယကံဝစီကံမနောကံမှုလေးကြိုးစားပြီးတော့သင်္ခါရပြုပြင်နိုင်လုံးလို့သာဗာလဲဆိုရင်ဘဝကောင်းဆိုတဲ့လူဘဝနတ်ဘဝလေးရရှာကြတာအဲ့လိုရပြန်တော့လည်းပဲဒီတဘဝနောက်တဘဝဇာလီသင်္ခါရလုတ်တယ်ဆိုနောက်တဘဝဇာလီပဲလူကောင်းနတ်ကောင်းဖြစ်ပြီးတော့တခါမလုတ်နိုင်ပြန်ရင်ဗာလဲလူကောင်းနတ်ကောင်းမဖြစ်ပြန်ဘူးဘယ်ရောက်ပြန်လဲဆိုတော့အပေလေးပုံရောက်ပြန်သင်္ခါရဒုက္ခမကြည့်ဘူးလားဒါကြောင့်မလို့ဒီသင်္ခါရဒုက္ခတွေကလွတ်အောင်ဆိုပြီးတော့မြတ်စွာဘုရားရှင်ကဗာလဲဆိုတော့32ပုံဆိုတဲ့ဗာလဲဆိုရင်เนาะဒီဘဝတွေကလွတ်မှသာဗာလဲသင်္ခါရဒုက္ခဆိုတဲ့ဒုက္ခကဗာလဲ လူကင်းမှာဒါပေမဲ့လူတ attva တွေကတော့သင်္ခါရဒုက္ခပြုနေရလို့လေပြုနေရမှမသိဘူးတဲ့သင်္ခါရဒုက္ခဟိုပဲဘာလဲဆိုတော့သင်္ခါရဒုက္ခလို့အထင်ရောက်ပြီးတော့တ attva တွေကဘာလဲကြည်နဲ့ကြည်ကြည်နဲ့နဲ့ကြည်ကိုဘာလဲလုံနေကြတယ်မိမိခန္ဓာနဲ့ပတ်သက်ပြီးတော့အဲ့ဒီလိုအမျိုးမျိုးသောသင်္ခါရဒုက္ခတွေတွေ့နေပါလျက်ကဲနဲ့နှိမ့်ဆက်နေပါလျက်ကဲနဲ့အမြင်ရဘူးမြင်ရလားနော်ကာယကံမှုသင်္ခါရဒုက္ခဝစီကံမှုသင်္ခါရဒုက္ခမနောကံမှုသင်္ခါရဒုက္ခတွေလုံးနိုင်လုံးတော့စာဝနေရေးဆိုတဲ့သင်္ခါရဒုက္ခတွေလည်းဗာလဲလုံးနိုင်လုံးတော့ထိုက်တလောက်မိမိဘဝဗာလဲဆိုတော့ထိုက်တလောက်စားနိုင်တော့နိုင်နေနိုင်ဝတ်နိုင်တည်ရနေနိုင်တာတဲ့ဒါလည်းဒီကျဘဝအတွေ့ခုနပြောတဲ့တဏ္ဍာအတွေ့လည်းပဲကာယကံဝစီကံမနောကံမှုအကောင်းလေးတွေလုံနိုင်ရင်လုံနိုင်တဲ့လောက်လေးလူကောင်းနတ်ကောင်းဖြစ်ပြီးတော့နောက်ကျမလုံနိုင်ဘူးနဲ့တပြိုင်တည်းပါလေအပေလေးပုံသားတစ်ခါဖြစ်ရပြန်ရောနောက်သင်္ခါရဒုက္ခမလွတ်တော့လူဖြစ်သွားလည်းပဲလူသင်္ခါရဒုက္ခနတ်ဖြစ်တော့လည်းနတ်သင်္ခါရဒုက္ခမြန်မာဖြစ်တော့လည်းမြန်မာသင်္ခါရဒုက္ခရေလို့မလွတ်တော့ဘူးတဲ့အဲ့ဒီမလွတ်တော့တဲ့သင်္ခါရဒုက္ခတွေဟာတတဝါတွေကိုဒီဘဝနာမဘဝဘဝအဆက်ဆက်နိဗ္ဗာန်မရမရှင်လိုက်ပါနှိမ့်ဆက်၍ညင်ပန်တပြတ်နေကြပါလားလို့သင်္ခါရခန္ဓာကိုလည်းပဲလူတတ္တမအသွင်ဘေးဒုက္ခအသွင်မြင်ရလိမ့်မယ်ဒါကြောင့်မလို့မြတ်စွာဘုရားကဗာလဲဆိုတော့လောကီခန္ဓာငါးပြာဟူသာသူတတ်များတို့ထံပါကက္ခာတက်ခွင့်ရှာ၏ခန္ဓာငါးပါးကိုညင်မှနှိမ့်ဆက်နေတဲ့လူတတ်သမားရဲ့လူမြင်မလားတဲ့နော်အဲ့ဒါမြင်တယ်ဆိုလို့ရှိရင်တော့တော်တော်လေးဒါအဆင်မသေးတော့စာအလူကတော့မြင်တာပေါ့နော်အဲ့ဒါစာအလူကတော့အခုလူပြောလိုက်တော့လည်းနည်းနည်းပါးပါးတော့စဉ်းစားမိသွားတာနော်စဉ်းစားမိသွားသို့တော်လည်းပဲတကယ်သင်္ခါရဒုက္ခရဲ့လူမြင်မှခန္ဓာအတိနဲ့ဉာဏ်အတိနဲ့တကယ်မြင်မှသာလျင်တကယ်ဒုက္ခရဲ့လူသိတာဒီတိုင်းကတော့စာအလူလေးတော့သိတာပေါ့နော်အဲ့ဒါစာအလူလေးသဘောတရားကြီးရတော့နည်းနည်းပါးပါးသိသိပြီမဲ့လို့တတ္တဝါရဲ့အတိဟာအတိမှအမြင်မှဟုခုနလိုပါလဲဆိုတော့တင်ညာဝိပ္ပန္နတာကြီးဖြစ်ပြီခန္ဓာဉာဏ်ရောက်အတိမျိုးဆိုတာခုနတင်ညာနဲ့ပတ်သက်လို့လည်းအရေးနှမျိုးတဲ့သစ်ပင်ဆိုတဲ့သစ်ပင်မှာအရေးရှိတယ်အရိတ်ကဘာလဲဆိုတော့တာမန်နေတိတဲ့အရိတ်ကတိပင်ကိုနေထိုးလိုက်တော့အောက်မှာတိပင်ရိတ်ခင်းနေမြေပြင်မှာအဲ့ဒီအရိတ်ကဘာလဲဆိုတော့ဒါတိပင်အရိတ်ဒါလူတိုင်းလူတိုင်းဒီအရိတ်ကိုသိအဲ့ဒီအရိတ်မှာနာကိုယ်တယ်အဲ့ဒီအရိတ်မှာအေးတယ်အဲ့ဒီအရိတ်မှာတော့ဒါဒီအရိတ်တော့သိတကယ်သိရမယ့်အရိတ်ကအဲ့ဒီအရိတ်မဟုတ်ဘူးတိပင်မှာဘာပါလဲဆိုတော့အထကလယုတ်၈ပါးပါတယ်အထကလယုတ်၈ပါးဆိုတာကဓာတ်ကြီး၄ပါးပါတယ်သစ်ပင်မှာလည်းပဲမာကျော်မှုဓာတ်ရှိတယ်အေးမှုပူမှုရှိတယ်နောက်ပြီးတော့ဗာလဲတွန်းမှုကံမှုဆိုရဲဗာလဲဝါယောဓာတ်ရှိတယ်နောက်ပြီးတော့ဗာလဲဆိုလို့ရှိရင်သစ်ပင်မှာလည်းပဲအကုန်လုံးစီးတွဲပြီးတော့တစ်ခုနဲ့တစ်ခုဗာလဲဆိုတော့ပူကတ်နေအောင်စီးတွဲထားတယ်ဗာလဲအစူအစေးဓာတ်ဆိုရဲအာဘောဓာတ်ရှိတယ်အစင်းလည်းရှိတယ်သစ်ပင်မှာသစ်ပင်တစ်ခုမှာနော်အဲ့ဒါစင်းလည်းရှိတယ်ကန္ဓာဆိုရဲဗာလဲအနံ့လဲရှိတယ်အနံ့တမျိုးရတဆိုရဲဗာလဲအရသာတမျိုးမျိုးလဲရှိတယ်ဩဇာတတမျိုးမျိုးလဲရှိတယ်အ ਨੇ ဆုံးတော့ဗာလဲဆိုတော့အထကလယုတ်၈ပါးယုတ်မှန်သမျှမှာပါရှိယုတ်မှန်သမျှမှာဗာလဲအထကလယုတ်၈ပါးအမြဲရှိတယ်အဲ့ဒီအထကလယုတ်၈ပါးကိုမှတတဝါရီကအရေးအယောင်အနေနဲ့ဗာရင်မြင်နေလဲဆိုတော့ပင်စီပဲအကိုင်းပဲအရွက်ပဲအသီးပဲအပွင့်ပဲရေလို့အရေးမြင်နေတာတကယ်အစ်စ်ပရမတ္ထတရားကဘာပဲရှိလဲဆိုတော့အထကလယုတ်၈ပါးပဲရှိတယ်တကြီး၄ပါးရေဘောနကန္နရတဩဇာဆိုတဲ့ဗါလဲအထကလယုတ်၈ပါးသာရှိတာတကယ်ပရမတ်အမြင်နဲ့ကြည့်ပရမတ်အမြင်နဲ့ကြည့်ရင်သစ်ပင်ဆိုတဲ့တမက်အရာဝတ္ထုမှာဘာပဲရှိတယ်လဲဆိုတော့အထကလယုတ်၈ပါးပဲရှိတယ်။ဒါပေမဲ့အဲ့ဒီအထကလယုတ်၈ပါးကိုအရေးအယောင်အနေနဲ့ကြည့်လိုက်တော့ပင်စီပဲအကိုင်းပဲအခက်ပဲအရွက်ပဲအသီးပဲအပွင့်ပဲရေလို့ဗာလဲ။သွားမြင်နေတာကအဲ့ဒါအမြင်မှားတယ်။လောကဝေါဟာရဗာလဲ။တမှုတိပညာအနေနဲ့ခေါ်အပ်တာတဲ့တကယ်တမ်းကြတော့ဘာပဲရှိလဲဆိုရင်အထကလယုတ်၈ပါးဆိုတဲ့ ਪਰ မတ်တ္တသာအမှန်ရှိတာ။အဲ့ဒါလဲအရေးပဲ။ အဲအဲ့ဒီဓာတ်သားကိုမမြင်မဲနဲ့ဘာသာမြင်လဲဆိုတော့ပင်စီကြီးမြင်တယ်အကိုင်းမြင်တယ်နော်အခက်မြင်တယ်အရွက်မြင်တယ်အသီးမြင်တယ်အပွင့်မြင်တယ်ဆိုတာကပရမတ်ဓာတ်သားမဟုတ်ဘူးတဲ့ဗာလဲအဲ့ဒီအထကလယုတ်၈ပါးကနေပြီးတော့ပုံတန်တန်ဆိုတဲ့နမိတ်ပုံတန်တန်အမျိုးမျိုးပေါ်ဆောင်ထားတာကိုသွားမြင်တဲ့အရင်နမိတ်တာဖြစ်နေဘယ်နဲ့တော့နည်းနည်းစဉ်းစားကြည့်နော်နည်းနည်းစဉ်းစားကြည့်တကယ်ရှိတဲ့ပရမတ်တ္တကဘာလဲအထကလယုတ်၈ပါးအထကလ၈မျိုးသောရုပ်တရားဒါပေမဲ့လို့ပုံတန်တန်နမိတ်တွေကိုလိုက်ပြီးတော့လူတွေကဒီလိုအဲအောက်ခြေရအလုံးကြီးကိုပင်စီလို့ခေါ်ဟိအဲ့ဒီကနေခွဲသွားတဲ့အလက်တွေဘာလဲအကိုင်းလို့ခေါ်ဟိထွက်လာတဲ့အရွက်တွေကိုဘာလဲတဲ့နေကြတော့ဘာလဲဆိုတော့အစိမ့်စိမ့်လေးတွေထွက်လာတာကြတော့အရွက်လို့ခေါ်လုံးလုံးဝိုင်းဝိုင်းနေဖြစ်လာတာကအသီးလို့ခေါ်ဟာနော်အပွင့်လို့ခေါ်ဆိုတဲ့ဗာလဲဆိုတော့အခေါ်ဝပညာတွေကဗာလဲဆိုတော့တမှုတိပညာတွေတဲ့တတ်မှတ်ဗာလဲတန်တန်နမိတ်ကြည့်ပြီးတော့ပညာထားတန်တန်နမိတ်တွေကြည့်ပြီးတော့ပညာထားတဲ့ဥစဉ်တို့ဗာလဲဆိုတော့အခုလိုအဆောက်အဦကြီးတွေဟုတ်တည်သစ်တည်အဲဘီလက်မြေတွေသွတ်တည်ပေါင်းစည်းထားတဲ့ဒီလိုအဆောက်အဦကြီးကိုကြတော့ဓမ္မယုံလို့လဲခေါ်မယ်အိမ်လို့ခေါ်မယ်ကျောင်းလို့ခေါ်မယ်တကယ်တမ်းကျတော့ဘာပဲလဲဆိုတော့အထကလယုတ်ကြီး။ဘာယုတ်ကြီးလဲ။အထကလယုတ်ကြီးတဲ့။နော်ဒါပေါင်းစုထား။ပေါင်းစုထားတဲ့ဘာလဲဆိုတော့တမှုဟပညာကြီး။ဟာလား။စာလို့တော့ဘလို့ခေါ်လဲ။တမှုဟပညာကြီး။အဲ့ဒီပညာပေါ်မှာတင်ပြီးတော့ပညာပေါ်မှီပြီးတော့ပညာအရေးနမိတ်ကြီးကိုဘာလို့ခေါ်နေတာလဲဆိုတော့နော်ဟာ။တမှုတိအနေနဲ့လိုက်ပြီးတော့ခေါ်နေတာတဲ့။အမှန်ပရမတ်ဓာတ်သားကတော့ဘာလဲဆိုတော့အထကလယုတ်ကြီး။အထကလယုတ်တီဒီပုံတန်တန်ယူတာအိမ်လို့ခေါ်ကျောင်းလို့ခေါ်ဓမ္မယုံလို့ခေါ်ဆိုပြီးတော့သတ်မှတ်ထားချက်အရေးအယောင်မြတာဖြစ်တယ်။နော်ဒါဗါလဲ။အဲ့ဒီအရေးကတစ်မျိုးနေထိုးလိုက်လို့အရေးကြတဲ့အရေးကတစ်မျိုးအရေးဘယ်နှမျိုးရှိ။နှစ်မျိုးလုံးဟာအမားကြီးပဲ။ဟုတ်လား။နော်ဒါနှစ်မျိုးလုံးဟာဗါလဲဆိုရင်အမားကြီးပဲတဲ့အရေးတကယ်တမ်းကဗါပဲရှိ။မြင်နေရတာဦးဇင်းတို့ကအရေးကိုပဲမြင်နေရတာ။အရေးမြင်တာကိုဘာလဲဆိုတော့အဲ့ဒါကိုအစ်စ်ချင်းပရမတ်တ္တအစ်စ်ကတော့ဘာပဲရှိနော်အထက်ကလယုတ်ပဲရှိအဲ့တော့သက်မဲ့မှာလဲအဲ့လိုရှိတယ်လို့တက်ရှိခန္ဓာကိုယုတ်မှာလဲပဲဘာလဲဆိုတော့အချင်းချုပ်လိုက်ရင်တော့အထက်ကလယုတ်၈ပါးအခြေချင်းရင်တော့ယုတ်ပါလဲ28ပါးဒီယုတ်တွေပဲရှိအခုမြင်နေရတာတယုတ်ပဲကလားပဲလို့ဆိုတာဒီမြင်နေရတာလဲဘာလဲဆိုတော့ပုံတန်တန်မြင်နေရပုံတန်တန်အရေးအယောင်မြင်ပြီးတော့တရုတ်ပဲကလားပဲဗမာပဲလို့ဗါလဲခွဲခြားပြီးတော့ပြောနေကြတာဒါကတော့လူငယ်ပဲဒါကလူကြီးပဲဟုတ်တယ်မနော်ဒါပြောနေတယ်ဆိုတာလဲအဲ့ဒါအရေးမြင်ပြီးတော့ပြောတာတန်တန်ဆိုတဲ့အရေးမြင်ပြီးတော့ပြောတာအဲ့ဒီအရေးမြင်ပြီးတော့ပြောနေတာတွေကအမှန်မဟုတ်ဘူးတဲ့အရေးအယောင်မြတာပဲဖြစ်တကယ်ဗါလဲပရမတ်တ္တအစ်စ်မဟုတ်ပါဘူးလေနော်အဲ့ဒါကြောင့်မလို့တတဝရီယာအဲ့ဒီလိုအရေးတည်ကိုမြင်ပြီးတော့အရေးနမိတ်တည်ရဲ့ဝါမှုပိန်မှုနော်ဟာအဲရှည်မှုပုမှုအပေါ်မှာအသားဖြူမှုမဲမှုအပေါ်မှာအဲ့ဓာရီကိုမိတီပြီးတော့အရေးပေါ်မှာအမှန်တင်ပြီးတော့ဗာလဲဆိုရင်နှစ်သက်စရာလို့မြင်ကြတယ်နော်ဗာလဲဆိုတော့အဲ့ဒီအရေးတည်ကိုကြည့်ပြီးတော့ပဲဗာလဲဆိုတော့မြဲတယ်လို့ထင်နေကြတယ်မိမိကပြုပြင်ပြုပြင်တဲ့လောက်လေးတော့ထိုက်တဲ့လောက်သင်္ခါရရဲ့အကျိုးလေးတော့ခံစားသင်္ခါရရဲ့အကျိုးလေးကိုခံစားရတော့ငါကောင်းကောင်းမွန်မွန်နေထိုင်ပြုပြင်နေထိုင်ရင်ကျန်းမာရေးကောင်းအောင်နေလို့ရတာပဲဆိုတဲ့ထိုက်တဲ့ပြုပြင်မှုသင်္ခါရလေးလုံးတဲ့အတွက်ထိုက်တဲ့လောက်ကျန်းမာတယ်နေလို့ထိုင်လို့ဘာလဲကောင်းတယ်ဆိုတော့မိမိကိုယ်ကိုမိမိအစိုးရတယ်လို့ထင်နေဟာဒီလောက်လေးတော့ကိုယ့်ကိုယ်ကိုစီမံလို့ရသေးတာပဲနော်လားစီမံပြုပြင်စီမံလို့ရတယ်ဆိုတော့ငါပိုင်လို့ပေါ့ဆိုတဲ့သဘောလေးပါလဲဆိုတော့ဝင်လာပြုပြင်စီမံမှုလုံးမတည်ရနိုင်တယ်ဆိုတဲ့ကူကအစိုးမရလို့ကိုပြုပြင်စီမံမှုလုံးနေရတာတဲ့။ဒါနဲ့လေနော်အဲ့ဒါဝင်ပြတော့ပြုပြင်စီမံမှုလုံးနေရတယ်ဆိုတဲ့ကူကပါလဲဆိုတော့အစိုးမရလို့ပြုပြင်စီမံမှုပါလဲလုံးနေရအစိုးရလို့ရှိရင်တလထမင်းမစားဘဲနဲ့နေလိုက်မယ်ဘယ်နဲ့နော်လားတပတ်ထမဲမစားဘဲနဲ့နေလိုက်မယ်ရလားမရနိုင်ဘူးတဲ့အဲ့ဒါကြောင့်မလို့သင်္ခါရဒုက္ခလုံးနိုင်လို့သာ တင်ညာဆိုတဲ့အထင်မှားမှုတွေအပေါ်မှာအမျိုးမျိုးသောတန်တန်တွေအမျိုးမျိုးသောအရေးနမိတ်တွေကိုတကယ်ပဲပရမတ်အနှစ်အသားရယ်လို့ပါလဲဆိုတော့ထင်ယူဆွတ်မှတ်ပြီးတော့အဲ့ဒီအရေးနမိတ်တွေကိုမှုပြီးတော့သင်္ခါရအမျိုးမျိုးလုံနိုင်လွန်းလို့သာတည်တတ်နေခွင့်ရနေတာ။နောက်ဒါကြောင့်မလို့တင်ညာအမျိုးမျိုးတွေရလဲအရေးနမိတ်တွေနဲ့လူတွေကိုဖန်ဆားပြီးတော့နှိပ်စက်တယ်အဲ့ဒီနှိမ့်ဆက်တဲ့အပေါ်မှာသင်္ခါရအမျိုးမျိုးတွေလုံနေရတဲ့အတွက်သင်္ခါရဒုက္ခအမျိုးမျိုးတွေကိုဗာလဲခံစားနေရတယ်။ဒါကြောင့်တိညာခန္ဓာသင်္ခါရခန္ဓာဆိုတဲ့ခန္ဓာတွေကဗာနဲ့တူလဲဆိုလို့ရှိရင်မိမိကိုအမြဲတမ်းနှိမ့်ဆက်ညှင်းပန်းနေတဲ့ဗာလဲသူတ္တသမားတွေနဲ့နိုင်နေနည်းနည်းတော့သဘောပေါက်နော်လားသူတ္တသမားနဲ့ဘာလို့နိုင်နေရလဲဆိုတာနောက်တစ်ခါဝိညာဉ်နဲ့ခန္ဓာဝိညာဉ်ခန္ဓာကြတော့ဝိညာဉ်ခန္ဓာဆိုတာကစိတ်ပါပဲတဲ့စိတ်အားလုံးကိုဘာလို့ခေါ်လဲဆိုရင်ဝိညာဉ်ခန္ဓာစိတ်ကိုဥပမာဘာနဲ့နိုင်လဲဆိုတော့စိတ်ကိုတော့မြဲလဲစရာနဲ့နိုင်နေစိတ်ကိုဘာနဲ့နိုင်မြဲလဲစရာနဲ့နိုင်နေတဲ့မြဲလဲစရာဆိုတာကလည်းပဲတကယ်မရှိတာကိုအရှိလုပ်ပြတယ်တကယ်မဟုတ်တာကိုအဟုတ်လုပ်ပြတယ်စိတ်ဟာလည်းပဲတတဝါ၄ကိုနော်အလုံးအမတန်မြင့်လက်စရာလိုပဲမဟုတ်တာဟုအဟုတ်လုတ်ခိုင်းမရှိတာဟုအရှိလုတ်ခိုင်းနဲ့သူကလုတ်ခိုင်းတဲ့၍တတဝါကြီးကဘာလဲဆိုတော့လိုက်လုတ်နေရသူလုတ်ခိုင်းတဲ့၍သူစေခိုင်းတဲ့၍သူဥဆောင်တဲ့၍တတဝါကြီးကနောက်ကအကုန်လိုက်ရစိတ်ကိုမနောပုပ္ပင်္ဂမဓမ္မမနောတိထာမနောမယစိတ်ဟာမနောပုပ္ပင်္ဂမဓမ္မရှိသွားခေါင်းဆောင်ပဲဒီယုတ်ကြီးကိုဘယ်သူကကောင်းဆောင်စိတ်ကကောင်းဆောင်စိတ်ကဘာလုပ်ခြင်းလဲဆိုယုတ်ကြီးကထားလို့စိတ်ကဘာဖြစ်ခြင်းလဲဆိုယုတ်ကြီးကထားပြီးတော့ဖြစ်ပြီးလုပ်ပြီးရတယ်ဆိုတဲ့အခါကျတော့ဒီစိတ်ရဲ့နှိမ့်ဆက်သမျှသူခေါ်ရပါလဲဆိုတော့ယုတ်ကလိုက်ပြီးတော့ဆောင်ရွက်နေရတယ်ဆိုတဲ့အခါကျတော့အမြဲတမ်းသူ့ရဲ့အခြေအနေခံနေဘယ်လိုရဲ့အခြေအနေခံနေစိတ်ရဲ့အခြေအနေခံနေအဲစိတ်ကလည်းပဲစိတ်ကောင်းကခြေလေတယ်ဆိုရင်နည်းနည်းတော်သေးမကောင်းတဲ့စိတ်တွေကခုခြေလေတယ်ဆိုလို့ရှိရင်တော့ပူပြီးခံပြီးတော့နော်အဲ့ဒါမနောပုပ္ပင်္ဂမှာစိတ်သာလင်ရှည်သွားကောင်းဆောင်သူကလာရင်ဥဆောင်ပြီးခြေလေမနောသစ္စာစိတ်သာလင်အဥအမြတ်တဲ့စိတ်ကအဥအမြတ်ရှိသူကပဲဗာလဲဆိုတော့ရှိကကြီးပဲခုနလိုအဥအမြတ်အနေနဲ့ဆောင်ရွက်တော့ရုပ်ခန္ဓာကိုယ်ကြီးကအမြဲတမ်းလိုက်ပါရတယ်ဆောင်ရွက်ရတယ်လောဘစိတ်ကြီးဖြစ်တော့လဲလောဘစိတ်နောက်ယုတ်ကလိုက်ရဒေါသစိတ်ဖြစ်တော့လဲဒေါသစိတ်နောက်ကိုယုတ်ကြီးကလိုက်ရဒေါသတွေလိုက်ဖြစ်ပြီဒေါသစိတ်နဲ့အတူဒေါသစိတ်ရဲ့ဉာဏ်နှံမှုအလျောက်ယုတ်ကြီးလဲဉာဏ်နှံရတယ်ဒေါသစိတ်ရဲ့အလျောက်ဒေါသစိတ်ကဆဲလိုက်กว่าဆိုလို့ရှိရင်ယုတ်ကြီးကလည်းလိုက်ဆဲရဒေါသစိတ်ကရိုက်လိုက်กว่าဆိုရင်ယုတ်ကြီးကလည်းဘာလဲလိုက်ရကောင်းမှန်ဆိုမှန်လဲဒေါသောအဋ္ဌနာသာနာတိဆိုမသိတော့ဘူးဒေါသဒေါသဒီအထံအကျိုးစီးပွားအနာသာနာတိမတိတဲ့ဆိုတဲ့တာဒေါသစိတ်ဖြစ်တော့ဒေါသစိတ်အလည်းရောက်ယူကြီးကလိုက်ဖြစ်ပြီးလိုက်လုပ်ပြီးအကုန်လုံးမာကျင်နိုင်မလောဘစိတ်ဒီဖြစ်တော့လေလောဘစိတ်အလိုအတိုင်းယူကြီးကလိုက်ဖြစ်ပြီးလိုက်လုပ်ပြီးအကုန်လုံးလိုက်ရစိတ်ရဲ့ခြေလဲမှုနောက်ဩအစိတ်ကောင်းလေးအေးစိစိကြပြန်စင်းစားကြည့်တော့မှငါဒေါသအလည်းရောက်လုံးမိတာမပါဘို့လားနော်လားလောဘအလျောက်လုံးမိတာလဲရှစ်စရာကောင်းပါဗောလားဒီလိုပြန်ပြီးတော့စဉ်းစားမိတဲ့အခါကျတော့နောက်ကျသွားပြီညနော်အဲ့ဒါဘာလဲဆိုတော့စိတ်ရဲ့ခြေလင်မှုခံလိုက်ရပြီးပြီမနောတ္တာမနောမယစိတ်သာလျင်အလုံးစုံကိုပြီးစည်းစေနိုင်၏အဲ့ဒီစိတ်ကလည်းပဲသူထင်ရသူဘာလဲဆိုတော့ခြေလေလုတ်ကင်တွေ့ယုံကြည်လိုက်လို့ရတယ်တဲ့အကုန်လုံးမသက်တာဘူးတဲ့ဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ကလည်းပဲတတဝါတွေကိုအလွန်မတန်မှနှိမ့်ဆက်တယ်ညှင်းပန်းတယ်တက်ဖြတ်နေတယ်နော်ဒါဆိုလို့ရှိရင်ခန္ဓာ၅ပါးဟာသူတ္တသမားနဲ့တူတယ်ဆိုတာဟာတူသွားပြီလားတဲ့နော်ဒါအဲ့ဒီစိတ်ကမထိန်နိုင်လို့ရှိရင်စိတ်အလိုကိုလိုက်ပြီးတော့တခါတဲ့မကောင်းမှုဒုစရိုက်တွေလည်းပြုကျင်နိုင်ပြုမိပြီးတော့เนาะဒီဘဝနောင်ဘဝဘဝအဆက်ဆက်ဒုက္ခရောက်ရတာတဲ့နောက်တကြမလို့စိတ်ကိုစိတ်တန်တန်တန်ဒုက္ခဝဟံ စိတ်ကိုပါလဲဆိုတော့ကောင်းစွာဆုံးမနိုင်တယ်ဆိုလို့ရှိရင်တော့ဒုက္ခဝဟချမ်းသာကိုဆောင်နိုင်ပါလိမ့်မယ်စိတ်ကဥဆောင်နေလို့စိတ်ကအမြဲတမ်းခြေလှယ်နေလို့စိတ်ကဗราณะကြလွန်းလို့အဲ့ဒီစိတ်ကိုဆုံးမပါလို့မြတ်စွာဘုရားနော်အဓိကအားဖြင့်ဘာပဲဟောလိုက်လို့ဆိုတော့တတ္တဝါတွေမှာအရေးကြီးဆုံးကဘာလဲဆိုတော့စိတ်တဲ့အဲ့ဒီစိတ်ကိုဆုံးမပါအဲ့ဒီစိတ်ကိုဘာလဲဆိုလို့ရှိရင်ကောင်းအောင်ထိမ့်သိမ်းပါဆိုပြီးတော့စိတ်ကိုဘာလဲအဓိကဆုံးမတော့ဘူးအဲ့ဒီစိတ်ဒီပင်ဘာခန္ဓာလဲဆိုတော့ဝိညာဉ်နဲ့ခန္ဓာသူအမျိုးမျိုးနှိမ့်ဆက်တယ်နှိမ့်ဆက်နေမှန်သိတော့ပရမေဘုရားမိကောင်းမယူဘဝဝဏ္ဏမွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလေလေလောကီခန္ဓာငါးဖြာဟူသာသူတတ်များတို့ထံပါကက္ခာတတ်ခွင့်ရှာ၏ခန္ဓာငါးပါးလူတတ်သမားနှိမ့်ဆက်သမားတတ်ဖြတ်သမားဆိုပြီးတော့နိုင်လိုက်တယ်နိုင်လိုက်ပြန်တော့ပြီးသွားပြီခန္ဓာငါးပါးလည်းကြောက်เสียပဲလူရရှိထားတဲ့ခန္ဓာငါးပါးဒီအလွန်အမတန်မှကြောက်เสียနှိမ့်ဆက်ညှင်းမှန်းတဲ့လူတတ်သမားပဲလို့မြင်သွားပြန်တော့လွတ်ပြီလားအဲ့ဒီကပြေးမယ်ဆိုတော့ဘာလဲဆိုတော့မလွတ်သေးဘူးတဲ့တဏှာခေါ်မှတွင်းလူတတ်တို့ထတ်ချက်မကွာကလျက်ပါဤဘာပါပြန်တယ်လဲတဏှာခေါ်မှတွင်းလူတတ်ဒေါကိခန္ဓာ၅ပါးကိုတော့ဘာနဲ့ကုဏနိုင်လဲလူတတ်သမား၅ဦးဆိုတာခက်ဝေးဝေးခက်ကွာကွာနေပြီးတော့ကို့အခွင့်ရရင်တတ်မယ်ဆိုပြီးတော့ချောင်းနေလူတတ်သမားရှောင်လို့ရတယ်အတွင်းလူယုံလူတတ်သမားနဲ့တူတဲ့ဘာလဲဆိုတော့တဏှာတဏှာကြတော့ဗါလဲအတွင်းလူယုံလူတတ်သမာလူယုံဆိုတာကကိုယ့်ကိုအမျိုးမျိုးအယုံတွင်းပြီးတော့အနီးကပ်နေပြီးတော့အချိန်မရွေးတတ်နိုင်တဲ့လူအဲ့ဒီလူကိုတော့မြတ်စွာဘုရားရှင်ဘာနဲ့နိုင်လဲဆိုတော့တဏှာအတွင်းလူတတ်သမာနဲ့နိုင်နေအတွင်းလူတတ်သမာဆိုတဲ့အခါကျတော့အတွင်းလူတတ်သမာဆိုတော့ရှောင်လို့မလွယ်တော့သူကအယုံတွင်းတာနော်အယုံတွင်းတာဆိုတော့ဦးဇင်းတို့ဘာလဲဆိုတော့မိမိတဏ္ဍာမှာတဏှာဆိုတဲ့လောဘတရားလေးရှိအဲ့ဒီလောဘတရားလေးရှိသည့်အလျောင်းအဲ့ဒီလောဘလေးကဘဝဖြစ်ခြင်းတရားလူခြင်းဒီဟာတောင်းတအမျိုးမျိုးတောင်းတတာကူတော့အလွယ်တကူလေးပါလဲဆိုလို့ရှိရင်လိုက်လျောတတ်တယ်ခုနဟာဒီလူတတ်သမားလူသိသွားတော့နည်းနည်းစင်ကျင်လိုက်စင်ကျင်လိုက်ပြီမဲ့လို့မိမိရဲ့အတွင်းလူယုံလူတတ်သမားနဲ့တူတဲ့တဏှာလေးကြတော့တဏှာလေးဖြစ်ချင်တာလေးကြတော့ဗာလဲဆိုတော့မိမိကဗာလဲလိုက်လျောချင်နေတဲ့အမျိုးမျိုးဗာလဲဆိုတော့เนาะဖြစ်ချင်တာမိမိချမ်းသာရာချမ်းသာကြောင်းကောင်းရာကောင်းကြောင်းအမျိုးမျိုးလူကျင်မှုအမျိုးမျိုးတွေဖြစ်ပေါ်လာတာကြတော့လိုက်လျောချင်နေဖြစ်အောင်လုပ်တယ်ဖြစ်ချင်နေဆိုတော့တဏှာကလည်းပဲအတွင်းသားအနေနဲ့သူကလည်းပဲခိုင်းနေပြန်နေတဲ့နှိမ့်ဆက်နေပြန်နေဟုတ်ပါသလားနော်ဒါမိမိမှာရှိတဲ့လောဘတက်ဆိုတဲ့တဏှာလေးဒီအမျိုးမျိုးလူကျင်မှုတောင်းတမှုဖြစ်ချင်မှုဆိုတဲ့ဘာလဲဆိုတော့လောဘဆန္ဒတွေအမျိုးမျိုးကိုပေါ်စီပြီးတော့တတ္တဝါတွေကိုခိုင်းနေပြန်တာခိုင်းနေပြန်တော့အဲ့ဒီလူတတ်သမားငါးဦးကရှောင်ကွင်းနိုင်ပြီမဲ့လို့အတွင်းလူတတ်သမားရဲ့ယံကိုရှောင်ဖို့ကြတော့ခက်ခဲပြန်ရောတဲ့အလုံးမတန်ခက်ခဲသွားပြန်ပြီသူ့ရဲ့အလိုလေးကြိုက်ကြတော့ဒါတော့ဟုတ်တယ်ဒါတော့ကောင်းတယ်ဒါတော့ဖြစ်သင့်ပါတယ်ဒါတော့လွတ်သင့်ပါတယ်ဆိုပြီးတော့တဏှာအကြိုက်လေးကိုလိုက်ချင်တယ်တဲ့သူကြတော့ရှောင်ကွင်းနိုင်ဘူးခရင်တယ်ဒါကြောင့်မြတ်စွာဘုရားရှင်ကဟောပြလိုက်တော့မှမင်းတို့အဲ့ဒီတဏှာဆိုတာကလည်းပဲအတွင်းလူယုံလူတတ်သမားกว่าမင်းတို့လက်ခံမထားနေအဲ့ဒါမင်းကိုအခွင့်ရရင်တတ်မှာအခုတော့ဟန်ဆောင်နေတာกว่าအယောင်ဆောင်ပြီးတော့မင်းမိတ်ဆွေအောင်ဆောင်ပြီးတော့မင်းကိုလုံးအရင်ပေါင်းသိနေတာกว่าလို့မိတ်ကောင်းဆွေကောင်းတူတဲ့ဘုရားကဟောပြခဲ့တယ်